Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းပြေကြပါလေလားခင်ဗျာ VOA American တိုင်းရဲ့2015ဇန်နဝါရီလ22ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Washington DC မြို့တော်ကနေလိုင်းလိုမီတာ1925ရို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်တားညူပါဒီ IS စစ်သွေးကြောအုပ်စုကိုနှိမ်နင်းရေးနိုင်ငံတကာမဟာမိတ်ဖွဲ့စည်းလှုပ်ဆောင်မှုအတွက်မဟာဗျူဟာချမှတ်ဆောင်ရွက်မှုဆွေးနွေးပွဲတရက်ကိုအမေရိကန်နဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးတွေဦးဆောင်ပြီးတော့ဒီကနေ့မှာပြုလုပ်နေပါတယ်။နောက်လူပေါင်း73ဦးထက်မနည်းသေဆုံးခဲ့ရတဲ့ယူကရိန်းရှီချမ်းမျိုးကခီးတဲ့ယင်တစင်တိုက်ခိုက်ခံမှုမှာရုရှားအကြံဖက်သမားတွေရဲ့လုပ်ရဖြစ်တဲ့ဆိုပြီးတော့ယူကရိန်းဝန်ကြီးချုပ်ကပြစ်တင်ပါတယ်။နောက်ဒီရှမ်းပြည်မြောက်ပိုင်းမူဆယ်ခံယူတဲ့မှာတပ်ဖြတ်ခံရတဲ့လူအပိဆီယာမ2ဦးကိစ္စဒီထိရောက်စွာစုံစမ်းရေးယူဖို့ဆိုပြီးတော့အမေရိကန်ပြည်တော်စုကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဆားရဲဒီထိတ်တန့်ရောက်သတင်းတွေကိုမတ်ခွာညုံနဲ့အတူတင်ဆက်ပေးပါလို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရှမ်းပြည်မြောက်ပိုင်းမှာဆီယာမ2ဦးအရမကျင့်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာတော့
အခုဒီပြောလာတာအမျိုးသမီးတွေကမတော်မတရားပြုကျင့်တဲ့ဘယ်သူပဲဖြစ်ဖြစ်အနိုင်ရှင်းတဲ့လူဘယ်သူပဲဖြစ်ဖြစ
်88မျိုးဆက်ဝင်လင်းနဲ့ငင်းငင်းရေးအဖွဲ့အစည်းကကိုမြအေးပြောဆိုသွားတာပါခင်ဗျာအဲ့ဒီနောက်မှာတော့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ရဲ့မြန်မာပြည်ဆိုင်ရာပြောကြားချက်အပေါ်ပြည်တွင်းကတန်ခါတော်တစ်ပါးရဲ့တုံ့ပြန်ချက်အပေါ်မှာလူ့အခွင့်အရေးမဟာမင်းကြီးကပြန်လည်ဝေဖန်လိုက်တဲ့သတင်းနဲ့အတူနေစာဒေတာကရွှေပြောင်းလူ့သမားကလေးတွေရဲ့ပညာရေးအခြေအနေတွေကိုလည်းပြောပြပေးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်နောက်ဆုံးရနိုင်ငံတကာသတင်းနဲ့မြန်မာသတင်းတွေကိုကိုသားညွန့်ဦးနဲ့မတ်ခွာညွန့်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
IS သေချောအုပ်စုကိုနှိမ်နင်းရေးနိုင်ငံတကာညွန့်ပေါင်းဖွဲ့စည်းလှုပ်ဆောင်မှုအတွက်မဟာဗျူဟာချမှတ်ဆောင်ရွက်မှုဆွေးနွေးပွဲတက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဖိလစ်ဟာမန်တို့ကလန်ဒန်မှာဒီကနေ့ဦးဆောင်ပြီးတော့ပြုလုပ်ခဲ့ကြပါတယ်ဆွေးနွေးပွဲအတွက်မှာတော့ပြင်သစ်နိုင်ငံရဲ့ဝန်ကြီးလော်ရန်ဖာဘီယပ်စ်အီရတ်ဝန်ကြီးချုပ်ဟိုက်ဒယ်အယ်အဘဒီတို့အပါအဝင်မဟာမိတ်ညွန်ပေါင်းအဖွဲ့ဝင်နိုင်ငံတွေကတာဝန်ရှိသူ20ဦးခန့်ဆွေးနွေးပွဲကိုတက်ရောက်ခဲ့ကြတယ်လို့အမေရိကန်နိုင်ငံဌာနဒီအကြီးအကဲတာဝန်ရှိသူတူကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကပဲမဟာမိတ်အဖွဲ့ဝင်ကြီးတွေနောက်ဆုံးတွေ့ခဲ့ကြတာပါ။အဲ့ဒီတုန်းကတော့ဒီအီရတ်တပ်တွေကိုပြိုးထောင်ရေးနိုင်ငံခြားကတိုက်ခိုက်ရေးသမားတွေဝင်ရောက်မှုဟန်တာရေးစစ်သွေးကြော်တွေစီကိုငွေကြေးစည်းစိမ်ထောက်ပံ့မှုတွေကိုဖျက်တောက်ရေးအတွေးခေါ်ရတံပြန်ဖို့နဲ့ဒီလူသားချင်းစာနာကူညီမှုလိုအပ်ချက်တွေဆောင်ရွက်ရေးကိစ္စရပ်တွေပါဝင်တဲ့အချက်၅ချက်ပါစီစဉ်ကိုဆုံးဖြတ်ခဲ့ကြပါတယ်။အမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လက်နက်ကင်သဘုံထောင်ဝန်တန်းကိုတုတ်တင်နိုင်ခဲ့သလိုပဲစစ်သွေးကြော်တွေအနေနဲ့တိုက်ခိုက်ရေးကနေပြီးတော့ခုခံရေးစစ်ပွဲကိုပြောင်းလာရတာကြောင့်စစ်သွေးကြော်တွေရဲ့အရှင်မှုကိုတားဆီးနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါရယ်ခင်ဗျာ
IS Islamic စစ်သွေးကြော်တွေကတစားကန်ဖမ်းထားတဲ့ဂျပန်လူမျိုး2ဦးလွတ်မြောက်ရေးဖြစ်နိုင်သမျှနီလာပေါင်းစုံကိုစဉ်းစားနေတဲ့အကြောင်းဂျပန်အစိုးရကကြာသပတေးနေ့မှာပြောလိုက်ပါတယ် IS စစ်သွေးကြော်အဖွဲ့ကကြာသပတေးနေ့မှာထုတ်ခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာဂျပန်အစိုးရကအမေရိကန်ဒေါ်လာတန်း200ကို82နာရီအတွင်းမပေးရင်သူတို့ကိုတတ်ပစ်မယ်လို့ပြောထားပါတယ်ဒီဗီဒီယိုမှတ်တမ်းအရဆိုရင်သူတို့တတ်မှတ်ထားတဲ့82နာရီရဲ့နောက်ဆုံးတတ်မှတ်ချိန်ဟာတောက်ကြနေဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဖမ်းဆီးထားခံရသူကင်ဂျီဂိုတိုနဲ့ဟာရူနာယူကာဝါတို့နှစ်ယောက်အန်ဒီယားကင်းကင်းနဲ့လွတ်မြောက်လာရေးဖြစ်နိုင်သမျှတန်တမန်နီလန်းတွေကိုအသုံးပြုသွားဖို့စီစဉ်ထားတဲ့အကြောင်းဗုဒ္ဓဦးနေတော်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဂျပန်အစိုးရဟာအကြမ်းဖက်သမားတွေကိုဘယ်တော့မှအလျော်မပေးဘူးလို့လည်းဝန်ကြီးချုပ်အာဘေကပြောပါတယ်။ဒါပေမဲ့ပြန်ပေးငွေတောင်းတာကိုပေးမယ်မပေးဘူးဆိုတာနဲ့ပတ်သက်လို့တော့ဝန်ကြီးချုပ်အာဘေရောတခြားဂျပန်အရာရှိတွေကပါဘယ်သူကမှတော့တိုက်ရိုက်ပြောမသွားခဲ့ပါဘူး။IS အဖွဲ့ကဗီဒီယိုမှတ်တမ်းထုတ်လွှင့်ပြီးတရက်အကြာမှာမစ္စတာအာဘေကဆွန်နီအစိုးရသမားတွေရဲ့တိုက်ခိုက်မှုဒဏ်ကိုခံစားနေရတဲ့တိုင်းပြည်တွေကိုစစ်ဖက်ဆိုင်ရာမဟုတ်တဲ့အကူအညီအမေရိကန်ဒေါ်လာတန်200ပေးဖို့ကတိပြုလိုက်ပါတယ်ရှင်
။လူပေါင်း73ဦးထက်မနည်းသေဆုံးခဲ့ရတဲ့ယူကရိန်းရှီချမ်းဒုန်းနက်စ်မြို့ရဲ့ခီးတဲ့တင်ရင်တစင်တိုက်ခိုက်ခံမှုကိစ္စမှာရုရှားချမ်းဖက်သမားတွေရဲ့လုပ်ရဖြစ်တဲ့ဆိုပြီးတော့ယူကရိန်းဝန်ကြီးချုပ်ဖြစ်တဲ့အာဆန်ယက်ယက်ဆန်ယုတ်ကပြစ်တင်လိုက်ပါတယ်။မျိုးရင်းပြည့်ဆွဲတဲ့ခီးတဲ့တင်ရင်ကိုလက်နက်ကြီးကြီးထိမှန်ခဲ့တာဖြစ်ပြီးတော့ဒီပေါ်မှာရုရှားရုပ်ဘက်မှာတာဝန်ရှိတယ်လို့အစိုးရအင်တာနက်ဝက်ဘ်ဆိုက်မှာမစ္စတာယက်ဆန်ယုတ်ရဲ့ကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ရုရှားဘက်ကတော့ဒီပေါ်မှာမှတ်ချက်မပေးသေးပါဘူး။တချိန်ထဲမှာတော့ဒီယူကရိန်းတပ်ဖွဲ့တွေဟာဒုန်းနက်စ်လေဆိပ်ကနေဆုတ်ခွာခဲ့ကြပြီလို့ယူကရိန်းစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အဲဒီလေဆိပ်ကိုထိန်းချုပ်နိုင်မှုအတွက်ယူကရိန်းစစ်တပ်နဲ့ခွဲထွက်ရေးသဘုံတွေကြားမှာလက်အတံကြကိုရင်ဆိုင်ထိတ်တိုက်ဖြစ်နေတာပါ။လေဆိပ်ဟာဆိုလို့ရှိရင်သဘုံတွေထိန်းချုပ်ရာဒေသရဲ့မြောက်ဖက်အစွန်းမှာရှိနေတာပါ။ရုရှားလူလာတဲ့ခွဲထွက်ရေးသဘုံတွေဟာရုရှားနေဆက်နာမှာနမည်သိမ်းယူမှုတွေကိုပြင်းပြင်းထန်ထန်စစ်ဆင်ဆောင်ရွက်မှုတွေကြောင့်မကြသေးရင်တွင်ကရခဲ့တဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုသဘုံတွေဘက်ကချုပ်ဖောက်လိုက်တယ်လို့အမေရိကန်နိုင်ငံကြီးဂျွန်ကယ်ရီကမနေ့ကစွပ်စွဲခဲ့ပါတယ်။ EU နိုင်ငံကြီးမူဝါဒအကြီးကဲဖက်ဒရီကာမိုဟန်ရီနီဟာဒီဝါရှင်တန် DC ကိုရောက်ခိုက်သူနဲ့တူရှိနေစမှာမစ္စတာကယ်ရီကသတင်းတောက်တွေကိုခုလိုပြောသွားတာပါဒီလိုမျိုးတိုက်ခိုက်မှုအသစ်တွေထပ်ဖြစ်လာတာဟာစိုးရိမ်စရာအခြေအနေဖြစ်တယ်လို့မစ္စတာကယ်ရီကပြောပါတယ်ဆူယန်ကီလိုမီတာ1000ကျော်မိုင်အားဖြင့်ဆိုရင်တော့ဆူယန်ကီလိုမိုင်400နီးပါးကိုထိန်းချုပ်ထားတဲ့သဘုံတွေဘက်ကနောက်ထပ်နယ်မြေချက်ထွင်သိမ်းယူမှုတွေလှုပ်လာတာကြောင့်စက်တင်ဘာလအတွင်းကသူတို့ကိုယ်တိုင်ပဲလက်မှတ်ထိုးခဲ့တဲ့သဘောတူညီချက်ကိုဖောက်ဖျက်တာဖြစ်တယ်လို့ဆိုပါတယ်မနေ့ကဆိုပိုင်းကတော့တဘုံတွေထင်းချုပ်ရာဒေါညက်စ်နဲ့လူဟန်စ်မြို့အနီးအနားနေရာတော်များများမှာတိုက်ပွဲအသစ်တွေထပ်ဖြစ်ပြီးတော့ရုရှားတပ်အင်အား900ကျော်ယူကရိန်းပိုင်နဲ့ထက်ကိုတက်ဖြတ်ဝင်ရောက်ခဲ့တယ်ဆိုပြီးတော့ယူကရိန်းဘက်ကဆွဆွဲခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်တုန်းကလက်နက်မဲ့လူမဲဆက်ကျော်တဲ့တရားကိုအသေးပြတ်တက်ခဲ့တဲ့လူမျိုးရရှိကိုနိုင်ငံသားအခွင့်အရေးဆိုင်ရာပြည်ထောင်စုဥပဒေတွေနဲ့တရားစွပ်စွဲခြင်းမပြုဖို့တရားရေးဌာနရှိနေတွေကအကြံပြုနေကြပါတယ်အသက်18နှစ်အရွယ်မိုက်ကယ်ဘရောင်းကိုရဲရရှိဒါရန်ဝီလ်ဆန်ကပြီးခဲ့တဲ့နှစ်ဇူလိုင်လကလမ်းပေါ်မှာပဲပြစ်တက်ခဲ့မှုနဲ့ပတ်သက်လို့ရှစ်နေချုပ်အရစ်ဟိုဒါစီကိုပေးပို့ဖို့တရားရုံးရှစ်နေတွေကဥပဒေကြောင်းနဲ့အညီမှတ်တမ်းကြမ်းတစ်ခုရေးနေတဲ့အကြောင်း The New York Times သတင်းစာမှာဖော်ပြထားတာပါ FBI ရဲ့စစ်ဆေးချက်တစ်ခုအရရဲရရှိဝီလ်ဆန်ကမိုက်ကယ်ဘရောင်းကိုပြစ်ခဲ့ချိန်မှာဘရောင်းရဲ့အရက်သားရပိုင်ခွင့်ကိုချိုးဖောက်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တဲ့တက်သေးထောက်ထားမတွေ့ခဲ့ရဘူးလို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်ဘရောင်းတည်ဆုံမှုနဲ့ပတ်သက်လို့ရဲရရှိဝီလ်ဆန်မှာပြစ်မရှိကြောင်းပြီးခဲ့တဲ့နိုဝင်ဘာလကအစိုးရတရားရုံးတစ်ခုကနေဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်လူမဲတွေအများစုရှိတဲ့စိန့်လူးဝစ်မှာစန့်ကျင်ကန့်ကွက်မှုတွေတိုးများလာခဲ့ပါတယ်ရှင်
ရွေးမေးခံအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ရှမ်းပြည်မြောက်ပိုင်းမူဆယ်ခံအတွင်းမှာလူအပီးဆီယာမနှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့ကိစ္စရပ်ပေါ်မှာထိရောက်စွာစုံစမ်းရေးယူဖို့ဆိုပြီးတော့ American ပြည်အောင်စုကမြန်မာအစိုးရကိုတိုက်တွန်းပြောဆိုလိုက်ပါတယ
်။ We are aware of reports that two volunteer teachers with the Kachin Baptist Convention were murdered in a village in northern Shan State. We express our deepest condolences to the families of the victims. We call on authorities to investigate this crime and bring the perpetrators to justice.
ကချင်နှချင်းခရီးယံဖွဲ့ချုပ်ကလူအပီးဆီယာမနှစ်ဦးရှမ်းပြည်မြောက်ပိုင်းကြီးရွာတရွာမှာအသက်ခံခဲ့ရတဲ့သတင်းတွေကျမတို့ကြားသိရပါတယ်။တည်ဆုံးသူမိသားစုတွေနဲ့အတူထပ်တူထပ်မြအထူးကြည်ကွဲဝင်နေကြောင်းပြောလိုပါတယ်။ဒီမှုတွေကိုအာဏာပိုင်တွေအနေနဲ့စုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုခိုင်နှုံပြီးထင်သာမြင်သာရှိတဲ့တရားဥပဒေစနစ်ရအရေးယူဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။မြန်မာအစိုးရကဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့လည်းကျမတို့ကိုအသိပေးခဲ့ပါတယ်။အချက်လက်တွေကိုတော့ခုချိန်ထိလေ့လာနေဆဲဖြစ်ပါတယ်။
ဒါကတော့ဒီအမေရိကန်နိုင်ငံကြီးဥက္ကဋ္ဌနာပြောခွင့်ရအမျိုးသမီးဂျန်ဆာကီမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားတာပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆက်ခရိုင်အတွက်မှာအထမပြုကျင့်ပြီးတော့တပ်ဖြတ်ခံခဲ့ရတဲ့စေနာဝန်ထမ်းကျောင်းဆရာမနှစ်ဦးရဲ့အမှုကိုမမှန်ကန်ကန်ဖော်ထုတ်ပြီးဖို့အတွက် 88 မျိုးဆက်ဒီညီညာရေးနဲ့ပွင့်လင်းလူ့ဖွဲ့စည်းကလည်းဒီကနေ့မှာတောင်းဆိုလိုက်ပါတယ်။ဆရာမနှစ်ဦးရဲ့ရုပ်လောင်းကိုဒီဒီလာ21ရက်နေ့ကမူဆက်ကနေပြီးတော့မြကြီးနားမြို့ကိုတည်ယူရမှာလာရှုနဲ့မန္တလေးမြို့မှာလူပရိသတ်တွေကထောင်နဲ့ချီလာရောက်ပြီးတော့စုဝေးစုတောင်းခဲ့ကြပါတယ်။မြကြီးနားမြို့ကန်တွေကတော့မြကြီးနားမြို့နဲ့၈မိုင်ကွာမော်ဖောင်းကြီးရွာကနေတွားရောက်ကျူဆူပြီးတော့ချီလျင်နဲ့မြကြီးနားမြို့ကိုတည်ယူဖို့ပြင်ဆင်နေကြပါတယ်။လောလောဆယ်မှာတော့ဒီဆရာမနှစ်ဦးတပ်ဖြတ်တဲ့အမှုကိုဖော်ထုတ်နိုင်မှုအတွက်ပန်ဆိုင်ကျူကုတ်မြို့နယ်ခွဲကအုပ်ချုပ်ရေးမှူးတွေမြို့နယ်ရဲတပ်ဖွဲ့ပြည်သူ့စစ်အဖွဲ့နဲ့မူဆယ်ကကချင်နှစ်ချင်းခရစ်ယာန်ကျောင်းတော်တို့ကတာဝန်ရှိသူတွေပူးပေါင်းပြီးတော့ဆောင်ရွက်နေကြပါတယ်။ဗုဒ္ဓဦးနေ့ကတော့ဒေသခံရွာသားတွေနဲ့ခေါက်ခါရွာနာမစကန်ချနေတဲ့ခမရ903ကတက်မတော်တာအချို့ကိုစစ်ဆေးခဲ့ပါတယ်။အခင်းဖြစ်တဲ့ချိန်မနက်ကခေါင်ကားရွာနီးကိုခမရ903ကစစ်ကြောင်းတစ်ကြောင်းလာရောက်စကန်ချခဲ့တာကြောင့်တက်မတော်သားတွေကိုအခုလိုခေါ်ယူစစ်ဆေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံသမ္မတပရနတ်မူခါဂျီဟာအိန္ဒိယနိုင်ငံကိုရောက်နေတဲ့မြန်မာဒုတိယသမ္မတစိုက်မောက်ခန်းကိုနယူးဒေလီမှာရှိတဲ့သူ့နေအိမ်မှာမနေ့တော့ကလက်ခံတွေ့ဆုံခဲ့ပါတယ်။အဲ့ဒီမတိုင်ခင်မှာတော့မြန်မာဒုတိယသမ္မတဟာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံအပြန်အလှန်ကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။မြန်မာဘက်ကဝန်ကြီးအဖွဲ့ဝင်တွေအကြီးတန်းတာဝန်ရှိသူတွေပါဝင်တဲ့အစ်မြတ်မြန်မာကိုယ်စားလှယ်အဖွဲ့ကိုဒုတိယသမ္မတစိုက်မောက်ခန်းကဦးဆောင်လာတာဖြစ်ပြီးအိန္ဒိယနိုင်ငံမှာ၅ရက်ကြာမြင့်မှာဖြစ်ပါတယ်။ခီးစဉ်တွင်မှာပဲအိန္ဒိယဒုတိယသမ္မတ ဟာမစ်အန်ဆာရီနဲ့နိုင်ငံခြားရေးဝန်ကြီးဆက်စမာဆွာရက်တို့အပါအဝင်အိန္ဒိယနိုင်ငံခေါင်းဆောင်တော်များများနဲ့တွေ့ဆုံပါလိမ့်မယ်။ဒီပြင်ကတော့ဒီအိန္ဒိယနိုင်ငံအတွင်းသမိုင်းဝင်နေရအတော်များများကိုမြန်မာကိုယ်စားလှယ်ဖွဲ့သွားဖို့ရှိပါတယ်။ကီလိုမီတာ160ရှိနယ်ဂျင်းထိဆက်နေတဲ့အိန္ဒိယနဲ့မြန်မာကြားမှာနယ်စပ်ကုန်သွယ်ရေးကိစ္စတွေရှိသလိုသဘုံထမှုတွေကြောင့်မငြိမ်မသက်မှုတွေလည်းရှိနေတာပါ။အိန္ဒိယနိုင်ငံအနေနဲ့သူ့နယ်စပ်ကသဘုံတွေကိုနှိမ်နှင်းဖို့မြန်မာဘက်ကအကူအညီမကြမကြတောင်းဆိုခဲ့တာရှိပါတယ်။တစ်ချိန်တည်းမှာတော့ရှေ့မြော်မူဝါဒအရအိန္ဒိယအနေနဲ့မြန်မာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့ကုံတွဲမှုကိစ္စရပ်တွေမှာလည်းစိတ်ဝင်စားမှုရှိပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာပဲမြန်မာနိုင်ငံကိုအလဲလာရောက်ခဲ့ပူပါတယ်ရှင်
။ထိုင်းနိုင်ငံတွင်မအောင်မမြင်ဖြစ်ခဲ့တဲ့အစိုးရရဲ့စစ်ဘောက်ဝယ်မှုစီစဉ်တဲ့ပတ်သက်လို့သူ့ဘက်ကနေပြီးတော့အကျင့်ပြတ်ချစားမှုတွေမလုပ်ခဲ့ဘူးလို့ထိုင်းဝန်ကြီးချုပ်ဟောင်ရင်းလက်ရှင်နဝတ်ကနိုင်ငံတော်ဥပဒေပြုလွှတ်တော်ရှေ့မှောက်မှာထပ်မံခုခံပြောဆိုလိုက်ပြီးတော့တရားမျှတတဆောင်ရွက်ပေးကြဖို့တောင်းဆိုတဲ့အကြောင်းဒီကနေ့ကြာလပိုင်းနေ့သူ့ရဲ့ပြီးသက်ဆက်စုချက်မှာတင်ပြသွားပါတယ်မစ္စတာယင်းလာရဲ့အမှုကြားလာမှုပေါ်ခြေခံပြီးတော့မျက်ပြန်တောက်ကြနေကြလို့ရှင်ထိုင်းစစ်တပ်ကပဲဖွဲ့ထားတဲ့လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်ယူဖို့လည်းရှိပါတယ်ဒါဟာကျေးလက်နေစင်းသားတွေနဲ့ဘန်ကောက်လူလက်တန်းစားတွေကထောက်ခံတဲ့ဘီးရင်တစ္ဆာတော်ကန်တိုင်ဝမ်ကြားထိရှာလွယ်တဲ့ခြေနေပေါ်မှာဆန်းသက်မှုလည်းဖြစ်လာပါလိမ့်မယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုသားညွန်ဦးနဲ့မတ်ခွန်ညူတို့ပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်းမှာပဲတိုင်းရိုက်နားဆင်နေပါတယ်အခုတော့သတင်းပြပချက်တွေကိုဇက်တိုက်နားဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်အတွင်းအာမပြူကျင်တပ်ဖြတ်ခံရတဲ့စေတနာဝန်ထမ်းဆရာမ2ဦးအမှုကိုမှန်မှန်ကန်ကန်ဖော်ထုတ်ပေးဖို့အတွက်88မျိုးဆက်ငင်းညမ်းပွင့်လင်းလူအဖွဲ့စည်းကတောင်းဆိုလိုက်ပါတယ်။ချိန်ထဲမှာပဲတပ်ဖြတ်ခံရသူတွေကိုကိုကျင်းစာကြောင်းပြသတဲ့အနေနဲ့မနက်ဖြန်မဟာဗန္ဓုလပန်းညံမှာပန်းစည်းပန်းခွေတွေလာရောက်ခြားထားဖို့ရန်ကုန်မြို့အမျိုးသမီးရေးဆောင်ရွက်သူတွေကပန်ကြားထားပါတယ်။အကြောင်းစုံကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီတောင်းဆိုချက်ပန်ကြားချက်တွေကိုအမျိုးသမီးအဖွဲ့အစည်းတွေနဲ့88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့ကရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်ဒီသတင်းစာရှင်းလင်းပွဲမှာ88မျိုးဆက်ငင်းပွင့်ကကိုမြအေးကအခုလိုတောင်းဆိုလိုက်ပါတယ
်တရားမျှတမှုပဲဗျာဒီကတောင်းဆိုလို့လားဒီပြစ်မှုကိုအမှန်တရားဖော်ထုတ်ပြီးတရားမျှတမှုလိုချင်တယ်စစ်တပ်ကပဲလုပ်လို့နော်စစ်တပ်ကလုပ်လို့ကားရမယ်ဆိုတဲ့အာကိုလည်းကျွန်တော်မဖြစ်စေချင်ဘူးစစ်တပ်လုပ်တယ်မလုပ်ဘူးကျွန်တော်မပြောဘူးလက်နဲ့ကန်အဖွဲ့စည်းရပဲလုပ်လို့ကျွန်တော်အခုဒီပြောလာတာအမျိုးသမီးတွေကမတော်မတရားပြုကျင့်တဲ့သူဘယ်သူပဲဖြစ်ဖြစ်အနိုင်ကျင့်တဲ့သူဘယ်သူပဲဖြစ်ဖြစ်တရားမျှတမှုပေါ်ထုတ်ပြီလားတိုင်းပြည်မှာရှိတဲ့တိုင်းရင်းသားပြည်သူတွေရဲ့ထိခိုက်နေတာဆုံးရှုံးမှုတွေပတ်သက်ရင်အဓိကတောင်းဖို့အရှိဆုံးဒီအစိုးရနဲ့၎င်းရန်ရာဖြစ်တယ်အဲ့ဒီအတွက်ကြောင့်မလို့ခင်ဗျားတို့မှာတောင်းဖို့ရှိတယ်ခင်ဗျားတို့ပေါ်ထုတ်ပြီပါမမကံဖြစ်ပါ
ဒီတက်ဖြတ်မှုနဲ့ပတ်သက်ပြီးတိကျတဲ့လက်သက်တရားခံကိုမဖော်ထုတ်နိုင်သေးခင်မှာလူမှုကွန်ရက်စာမျက်နှာအတွင်းတက်သိမ့်ရှိပဲဆွဆွဲပြောဆိုတာတွေနောက်လူမျိုးရေးဆန်ဆန်တိုက်ခိုက်ပြောဆိုတာတွေကြောင့်နိုင်ငံရေးအရာဖြေရှင်းရမယ့်ပြဿနာတွေဟာလမ်းလွဲသွားမှာကိုလည်းစိုးရင်ကြောင့်ကိုမြအေးကထောက်ပြပြောဆိုပါတယ်ဒီလ16ရက်နေ့ညတကောင်အချိန်လောက်မှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆိုင်ကျူကုန်းမြို့နယ်ကောင်းခါရွာကဆရာမနှစ်ယောက်ကိုအမည်မသိသူတွေကအာရမပြုကျင့်ပြီးတက်ဖြတ်သွားခဲ့တာဖြစ်ပါတယ်။သူတို့ရဲ့ဇာပနာကိုဒီလ23ရက်နေ့မြစ်ကြီးနားမြို့မှာကျင်းပမှာဖြစ်ပြီးဇာပနာအခမ်းအနားကျင်းပချိန်မှာရန်ကုန်မြို့မှာလည်းဝန်ထဲချောင်းပြသဖို့အတွက်မြန်မာနိုင်ငံအမျိုးသမီးအဖွဲ့များကွန်ရက်ကဒေါ်စုစန္နာလှလှဆိုးကအခုလိုပန်ကြားပါတယ်။
ဒီမနက်ဖြန်မနက်ပေါ့နော်9နာရီအသုဘချမဲ့အချိန်မှာတခါရဲပဲဒီဗန္ဓုလပန်းချံရှေ့မှာဟိုခိုကျင်းစားတဲ့လူတွေအားလုံးကနေပြီးတော့ကိုယ့်ရဲ့ဝမ်းနေချင်းထိမ့်မှတစ်ခုခုနော်ပန်းတပွင့်ပဲဖြစ်ဖြစ်ပန်းခွေပဲဖြစ်ဖြစ်ပန်းစည်းပဲဖြစ်ဖြစ်လာချဖို့အတွက်ကျမတို့လှုံ့ဆော်ထားပါတယ်လို့အဲ့ဒါတော့ဘယ်ဖွဲ့စည်းကနေလှုပ်တာဘယ်ဖွဲ့ကနေပြီးတော့ပါဝင်ပါလို့မဟုတ်ပဲねအားလုံးပြည်သူလူထုအားလုံးကိုပတ်ကြားတာဖြစ်ပါတယ်လို့
ဆရာမ2ဦးရဲ့ရုပ်အလောင်းကိုဒီလ21ရက်နေ့ကမူဆယ်မြို့ကနေမြကြီးနားမြို့ကိုတည်ဆောင်ရမှာတော့လာရှုမန္တလေးစတဲ့မြို့ကြီးတွေမှာလူလူပြည်သက်ကထောင်ထဲချီလာရောက်ပြီးစူဝေးစူတောင်းခဲ့ကြပါတယ်။မြကြီးနားမြို့ကန်တွေကတော့မြကြီးနားမြို့ကနေရှစ်မိုင်ကွာဝေးတဲ့မော်ဖောင်းကျေးရွာကနေတွားရောက်ကြိုဆိုပြီးခြေလျင်မြကြီးနားမြို့ကိုတည်ယူဖို့ပြင်ဆင်နေကြပါတယ်။လ လောလောဆယ်မှာတော့ဆီယမ်မာနှစ်ဦးကိုတပ်ဖြတ်တဲ့အမှုကိုဖော်ထုတ်နိုင်ဖို့အတွက်ပန်ဆိုင်ကျူကုန်းမြို့နယ်ခွဲကအုပ်ချုပ်ရေးမှုမြို့နယ်ရဲတပ်ဖွဲ့ပြည်သူ့စစ်နဲ့မူဆယ်ကကချင်နှစ်ချင်းခရိုင်အသင်း KBC ကတာဝန်ရှိသူတွေပူးပေါင်းပြီးစစ်ဆေးဆောင်ရွက်နေပါတယ်ဘုဒ္ဓနေကတော့ဒေသခံရွာသားတွေနဲ့အခင်းဖြစ်ပွားတဲ့ကောင်းခါရွာအနီးမှာစခန်းချနေတဲ့ခမရ903ကတံပရသာတချို့ကိုခေါ်ယူစစ်ဆေးခဲ့ပါတယ်
။ဖီရီသတင်းတော့ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုဆက်ပြီးနားဆင်ရမှာကမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီအပေါ်ဦးဝီရသူကစကလုံးကြမ်းတမ်းစွာနဲ့တုံဆွဲခေါ်ဆိုခဲ့တဲ့အပေါ်လက်ခံနိုင်စရာမရှိဘူးလို့ကုလလူအခွင့်ရေးမဟာမင်းကြီးဇယက်အယ်ဟူစင်နီကပြစ်တင်ဝေဖန်လိုက်ပါတယ်မစ်လီဟာမြန်မာနိုင်ငံအတွင်းကလူအခွင့်ရေးအခြေအနေရရကိုစုံစမ်းလေ့လာဖို့ဇယက်ကြောင့်မြန်မာနိုင်ငံကိုရောက်ရှိစင်မှာအခုလိုမျိုးသူ့အပေါ်ထိုးနှက်မှုတွေကိုကြုံခဲ့ရတာပဲဖြစ်ပါတယ်ဒီအကြောင်းကိုကိုအောင်ကတင်ပြထားပါတယ်
ဇန်နဝါရီလ16ရက်နေ့ကရန်ကုန်မြို့မှာကျင်းပပြုတဲ့ဆန္ဒထုတ်ပေါ်ပွဲမှာမန္တလေးမြို့မစိုးရင်တက်တက်ကဦးဝီရသူကမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးစွန့်စမ်းစစ်ဆေးမှုမစ်ရန်ဟီလီကိုစကလုံးယဉ်သီးစွာတုံ့ဆွဲပြီးခေါ်ခဲ့တဲ့ပေါ်ကုလလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇီယက်ရိုက်ဒ်အယ်ဟူစိန်ကပြစ်တင်ဝေဖန်လိုက်ကြောင်းနယူးယောက်ကုလပြင်ကြားရေးအရာရှိအန်ဒရေးမစ်ချဲအဆန်ဂူကပြောပါတယ်
attack against a high UN special rapporteur and in this
မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့တွားရောက်လေ့လာနေတဲ့ကုလအစိမ့်တန်တမန်တူကိုအခုလိုလင်ကိစ္စနဲ့နှိုင်းရှင်စော်ကားမှုပြုလုပ်တာဟာလုံးဝလက်ခံစရာမရှိပါဘူး။မစ်လီဟာသူလုပ်ရမယ့်အလုပ်ကိုသူလုပ်ခဲ့တာပါ။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးအနေနဲ့တာဝန်ပေးလိုက်တာကိုပဲသူလုပ်တာပါ။ဘာသာရေးနဲ့နိုင်ငံရေးခေါင်းဆောင်တွေအနေနဲ့လည်းမစ်လီနဲ့တွေ့ရှိခဲ့တဲ့လူမှုအတိုင်းဝိုင်းအတွင်းကကိစ္စရပ်တွေကိုဖြေရှင်းဖို့ကျွန်တော်တို့ပြောလိုပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးစံစစ်ဆေးမှုမစ်ရှန်ဟီလီယာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုလေ့လာဖို့ဒုတိယအကြိမ်ခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတာပါဒီခီးစဉ်အတွင်းရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေကိုတွားရောက်လေ့လာခဲ့ပြီးရခိုင်ပြည်နယ်ရင်းကရိုဟင်ဂျာဒုက္ခသည်တွေရဲ့လူခွင့်ရေးအခြေအနေဆိုးဝါးမှုအပြင်နိုင်ငံသားပြည်ရေးနဲ့ပတ်သက်ပြီးတိုက်တွန်းပြောဆိုမှုတွေကြောင့်အခုလိုတိုက်ခိုက်တာကိုခံရတာဖြစ်ပါတယ်လောလောဆယ်သဘောထားကိုယ်လည်းခွင့်ရှိပေမဲ့ဥဝီရသူရဲ့ပြောဆိုမှုအပေါ်အမေရိကန်ပြည်ထောင်စုမှရောက်ရှိနေတဲ့ဥဇဝနာကအခုလိုမိန့်ကြားပါတယ်
ဒီဦးဇင်းတို့ဗုဒ္ဓဘာသာဆိုတာလည်းဝိပဿနာဝါဒဖြစ်တဲ့အခါကျတော့တစ်ဖက်ကပြောလာတဲ့အတိုင်းလည်းလက်ခံမှာမဟုတ်ဘူးပေါ့နော်ဝိပဿနာပိုင်းခြားပြီးတော့မှအကျိုးနဲ့အကြောင်းနဲ့လက်ခံရင်ဘယ်အကြောင်းကြောင့်လက်ခံလဲလက်မခံဆိုရင်ဘယ်လိုအကြောင်းကြောင့်လက်မခံဆိုရတာကဖြစ်တဲ့ဖြစ်တဲ့လမ်းကြောင်းပေါ့နော်အဲ့ဒီမှာဗုဒ္ဓဘာသာယဟန်တော်တစ်ပါးအနေနဲ့ကိုယ်သိက္ခာပုတွေတားမြစ်ထားတဲ့ဥစ္စာကိုချိုးဖောက်ပြီးတော့ကိုယ်လူတွေချင်းချင်းတော့မှမပြောဆိုသင့်တဲ့ပုဒ္ဓဝါစာစကားကိုယဟန်တော်တစ်ပါးကပြောလိုက်တဲ့အခါကြတော့ဘာဖြစ်သွားလဲဆိုရင်ဦးဇင်းတို့ဘုရားဘာသာရဲ့ပုံရိပ်ကိုယဟန်တော်ကြီးရဲ့ပုံရိပ်ကိုအားလုံးကပြည့်စုံသွားတယ်လို့ဆိုရင်ဖြစ်တယ်
။သမရပြောခွင့်ရပြင်ကြားရေးဝန်ကြီးဦးရဲထွတ်ကလည်းဒီလိုပြောဆိုမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့သာသနာရေးဝန်ကြီးဌာနကိုမေးမြန်းထားကြောင်း ARD သတင်းဌာနကိုပြောဆိုသွားတယ်။ဥရောပရောက် Ranger ကောင်စီကလည်းအခုလိုကုလလူခွင့်ရေးကိုယ်စားလှယ်တူပေါ်ထားရှိတဲ့ဦးဝီရသူရဲ့သဘောထားနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ကြောင်းနဲ့မြမအစိုးရအနေနဲ့ဒီကိစ္စပေါ်ကန်တွေဖို့ကုလသမဂ္ဂအနေနဲ့ဖိအားပေးတင်ကြောင်းဇန်နဝါရီလ22ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရခင်ဗျာ
ကိုအောင်စုစည်းတင်ပြခဲ့တာပါ VOA ရဲ့ကြာသာပတင်းနေ့ညနေခင်းအစီအစဉ်တွေကိုတော်တော်ရှင်းနေနားဆင်နေရတာပဲဖြစ်ပါတယ်ခုတော့အခုဆက်ပြီးတော့ကလေးငယ်တွေရဲ့ပညာရေးဆိုင်ရာသတင်းပေးပို့ချက်ကိုပြောပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကမြမရွှေပြောင်းအလို့သမားကလေးငယ်တွေအခက်ကြုံနေရတဲ့ပညာသင်ကြားရေးအတွက်ကရင်ပြည်နယ်အစိုးရနဲ့ပညာရေးဝန်ဆောင်မှုလူအဖွဲ့အစည်းတွေကနေဒီနှစ်ပညာသင်နှစ်ကစလို့အကူအညီပေးသွားမယ်ဆိုပြီးမြမရွှေပြောင်းအလို့သမားများပညာရေးကော်မတီ BMWEC အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဆေရန်အောင်ကလေးတွေတက္ကသိုလ်ပညာစီးပူးနိုင်ရေးနဲ့ဆရာဆရာမတွေရဲ့လစာကိုကရင်ပြည်နယ်အစိုးရကသင့်တော်တယ်လို့ထောက်ပံ့သွားမှာဖြစ်တယ်လို့ NLD အပါဝင်အခြားလူမှုဝယ်စီကလည်းကူညီထောက်ပံ့ပေးသွားမယ်လို့ဆိုပါတယ်အချိန်၄အကြောင်းဆုံးကတော့ VOA ထိုင်းအခြေစိုက်သတင်းတော့နိုင်ကွန်းအင်းကသတင်းပေးပို့တာပါတယ
်ဟုတ်ကဲ့ပါထိုင်းမြန်မာအခြေစိုက်မြန်မာရွှေပြောင်းလုံသမားများပညာရေးကော်မတီ BMWEC ဖွဲ့ရဲ့လက်အောက်ခံစာတမ်းကြောင့်နယ်စပ်မြန်မာရွှေပြောင်းလုံသမားကလေးများပညာရေးအတွက်ဂရင်းပြည်နယ်ဆိုရပါဝင်တခြားလူမှုဖွဲ့စည်းတွေကနေအကူအညီပေးသွားမှာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်နဲ့ထိုင်းနိုင်ငံတပ်ခရိုင်တွင်မြို့နယ်၄မြို့နယ်ကနယ်စပ်မြန်မာရွှေပြောင်းလုံသမားကလေးတွေရဲ့ပညာရေးမှာအခက်အခဲတွေနဲ့တွေ့ကြုံနေရတဲ့အပေါ်မြန်မာရွှေပြောင်းလုံသမားများပညာရေးကော်မတီကနေကရင်ပြည်နယ်အစိုးရဖွဲ့နဲ့တွားရောက်တွေ့ဆုံဆွေးနွေးခဲ့ရမှာပြည်နယ်အစိုးရရဲ့အကူအညီပေးနိုင်တဲ့အခြေအနေကိုကရင်ပြည်နယ်ပညာရေးမှူးဦးအောင်မောင်ကအခုလိုရှင်းပြပါဗျာ
။ဒါမဲ့နေ့အတွက်ကိုလည်းပဲဆရာလိုအပ်ချက်နဲ့ပတ်သက်တဲ့လက်စာကိစ္စကိုလည်းပဲပတ်ဖို့ကူညီတွားဖို့အစီအစဉ်ဆောင်ရွက်သွားမှာပေါ့နော်။ဒီနေ့ဆိုရနေပြီးတော့ကူညီမှာပါ။ငွေလက်ထပ်ပါပေးပါလေ။ဆရာပြည်တဲ့ကလေးများအတွက်စားဖို့တောက်ဖို့နေဖို့ကိစ္စပါသူပညာရေးနဲ့ပေါင်းဆက်ပြီးတော့ကူညီဆောင်ရွက်သွားပေးမယ်။နောက်လာမယ့်နှစ်မှာလည်းပဲသူတို့ဘက်ကရှိတဲ့တာဝန်ရှင်ကိုလည်းကျွန်တော်တောင်းထားတာသူတို့ကြီးငန်းစားတွေကျွန်တော်တို့ပေးမယ်လို့ပြောတယ်။အဲ့ပေါ်မှာမူတည်ပြီးမှကျွန်တော်တို့ရှိဖို့ပါဆက်လုပ်သွားမယ်ဆိုတာကိုလူအချက်တွေအကုန်လုံးဝိုင်းဝန်းဖြည့်ဆည်းဆောင်ရွက်သွားဖို့ရှိပါတယ်။နောက်သူတို့ကလေးတွေပြန်တမ်းမယ်ဖြစ်ဖြစ်ပေါ့ဒီနေ့ကျွန်တော်တို့လက်ခံထားပါတယ်။သူတို့ရဲ့တည်ငြိမ်မှုအခွင့်အလမ်းတွေကို placement တက်ပေါ့ festival တက်အောင်ကျွန်တော်တို့ဆက်စီပြီးတော့ဆက်မဲ့တန်းမှုနဲ့ kait ရဲ့တစ်ခါလဲဖြစ်ဖြစ်ပါတယ်။ဒါကျွန်တော်တို့ပညာရေးပိုင်းကပါ
မြန်မာရွှေပြောင်းလုံသမားများပညာရေးကော်မတီ PNWEC အဖွဲ့ကနေဇန်နဝါရီလ20ရက်နေ့ကကရင်ပြည်နယ်ဖမ်းမြို့ပြည်နယ်ဆိုရယုံမှာပြည်နယ်ဝန်ကြီးချုပ်ဦးစောမင်းပါဝင်နေဆက်ရေးရာဝန်ကြီးဘူမူကြီးအောင်လွင်ပြည်နယ်ပညာရေးမှုဦးအောင်မောင်သူနဲ့တွေ့ဆုံခဲ့တာပါဒီတွေ့ဆုံမှုမှာမြန်မာရွှေပြောင်းလုံသမားများပညာရေးကော်မတီ PNWEC အဖွဲ့ကနေတက္ကသိုလ်ဝန်ထမ်းကလေးတွေနဲ့စာသင်နဲ့ကျောင်းဆရာဆရာမတွေကိုထောက်ပံ့ကူညီပေးဖို့တောင်းဆိုထားတယ်လို့ PNWEC ရဲ့ဥက္ကဋ္ဌနော်ဖောရီကအခုလိုပြောပါတယ်
ကျမတို့ခုစုံကျနေရတဲ့ဒီဝီဒီထောက်ပံ့မှုအခြေအနေနဲ့ခုလက်ရှိမာရက်ကျောင်းတွေစုံတွေ့ရတဲ့အခက်အခဲတွေကိုကျမတို့ကတော့သွားတင်ပြတာပေါ့နော်။အတင်ပြတဲ့အခါမှာဆိုရင်ကျမတို့ကဗတ်အောင်ဆိုလဲဆိုရင်နော်။လာမယ့်ဒီ2025ခုတက္ကသိုလ်အပြင်ပြည်ဆံမွေအတွက်ထောက်ပံ့ပေးဖို့နဲ့အခုလက်ရှိဒီတချို့ဆရာဆရာမတွေကကျမတို့ထောက်ပံ့ခြင်းမပေးနိုင်ဘူးလေ။ပေးနိုင်တဲ့အတွက်ကြောင့်အဲဒီထောက်ပံ့ခြင်းကိုလည်းအစိုးရအနေနဲ့ဆက်ဆက်ပြီးတော့ကူညီမဲ့လူအဲ့ဒါတွေကိုတောင်းဆိုထားတယ်
။ဒါအပြင်ထိုင်းမြန်မာနယ်စပ်ရွှေပြောင်းကျောင်းများကတက္ကသိုလ်တက်မဲ့ကျောင်းသားတွေကိုရန်ကုန်ခြေဆိုင်ဆရာတော်ဒေါက်တာရှင်စေကိန်တကနေထောက်ပံ့ပေးသွားမယ်လို့လည်း PNWEC ရဲ့ဥက္ကဋ္ဌနော်ဖောရီကအခုလိုပြောပါတယ်။
ခုဆမရူလေအောက်ခံကျောင်းဆရာဒီလာကမင်းရကျောင်းကိုပြောပြတဲ့အခါကျတော့ဆရာတော်ကသူကဆက်ဆက်ပြီးတော့လှုပ်ပေးမယ်ဆိုတော့လောလောဆယ်ကတော့ဆရာတော်ကသူ့တကာဒီနဲ့ပေါ့နော်သူတို့ကအယောက်44ယောက်စာကိုသူတို့ကတယောက်တသိန်းဟိုရေရှိဘယ်လောက်ပေးနိုင်မလဲတော့မသိဘူးလောလောဆယ်ကတော့တယောက်တသိန်းပေးမဲ့နှုန်းနဲ့ကတော့44ယောက်စာကိုဒီတွေ့ဆုံပြီးတဲ့အခါမှာအခုကဆမရူစီရင်အင်းတွေပြည့်စုံနေတယ်အဲ့ဒီစီရင်အင်းရတာနဲ့ငွေချက်ချင်းရမယ်ပေါ့နော်ကလေးတွေအတွက်ဆိုရင်တလကို9000နော်ကျောင်းစရိတ်30ရိတ်အဲ့ဒါတလကို9000နဲ့40ဦးစာကိုရတယ်။နောက်တလကျောင်းပေါ့နော်အဲ့ဒီကျောင်းမှာတက်နေတဲ့ကလေးတွေကတော့အစိုးရကနေပြီးတော့ကူညီပံ့ပိုးပေးတယ်။အဲ့ဒါကူညီပံ့ပိုးတဲ့ကျောင်းစရိတ်ကမလောက်ဘူးဆိုရင်ဆရာတော်ကဩစာလိုအပ်တယ်လို့သူကပြန်ပြီးတော့ဖြည့်ဆည်းပေးတယ်။
အလားတူမျိုးရာဒီမိုကရေစီဖွဲ့ချုပ်ပညာရေးကွန်ရက်အဖွဲ့ကနေရွှေပြန်လူ့သမားကျောင်းကကျောင်းဆရာဆရာမတွေကိုတူးလင်ကြံ့ငွေတသိန်းစီဂူညီထောက်ပတ်သွားမှာဖြစ်တယ်လို့မြန်မာမျိုးရမီစီးပွားရေးစွမ်းဆောင်ရှင်အသင်းအနေနဲ့ကတော့အဖွဲ့အတွက်ပညာရေးရန်ပုံငွေတစ်ခုတည်ထောင်ပေးသွားမယ်လို့လည်းနော်ဖောတွေကပြောပါတယ်။လက်ရှိအနေအထားကတော့ထိုင်းမြန်မာနယ်စပ်နဲ့ထိုင်းနိုင်ငံတက္ကရိုင်တွင်မြို့နယ်၄မြို့နယ်မှာ PNWEC လက်အောက်ခံကျောင်းပေါင်း30ကျော်ရှိနေပြီးသက်ဆိုင်ရာ NGO ဖွဲ့စည်းတွေကနေငွေကြေးနဲ့အကူအညီထောက်ပံ့ပစ္စည်းတွေပေးဆောင်မှုနှဲပါလာတဲ့အတွက်ပညာသင်ကြားရေးမှာအခက်အခဲတွေ့နေတယ်လို့လဲနော်ဖောရီကပြောပါတယ်။ PNWEC ကို2003ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးတော့လက်အောက်ခံကျောင်းပေါင်း30မှာကျောင်းသားပေါင်း6000ကျော်ရှိပြီးဆရာဆရာမဦးရေ200ကျော်ရှိနေပါတယ်။ထိုင်းနိုင်ငံတက္ကရိုင်တွင်မြို့နယ်၄မြို့နယ်မှာကျောင်းပေါင်း60ကျော်ရှိပြီးတော့2014ခုနှစ်ကစလို့နေဆက်ရွှေပြောင်းကျောင်းတွေကိုအကူအညီပေးနေတဲ့အဖွဲ့ရွံ့နှင်းသွားတာကြောင့်ကျောင်းဆယ်ကျောင်းပိတ်ခဲ့ရတယ်လို့လက်ရှိမှာကျောင်းသားဥယျာဉ် 13,000 တာကျန်တော့တယ်လို့မြန်မာရွှေပြောင်းပညာရေးဆောင်ရွက်သူတွေကပြောပါတယ်ခင်ဗျာ
VOA သတင်းတော့နိုင်ကွန်းအိမ်ပါခင်ဗျာခုတခါဒီညနေခင်းအတွက်နောက်ဆုံးအဖြစ်နိုင်ငံတကာသတင်းလွှာတစ်ပုဒ်တင်ပြပါမယ်နိုင်ငံတနမန်ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့ဆွေးနွေးဖို့အဆင့်မြင့်အမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့ဟာ35နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ကျူးဘားနိုင်ငံကိုရောက်နေပါတယ်။နှစ်ရက်ကြာပြုလုပ်မဲ့ဒီဆွေးနွေးပွဲအကြောင်း Selectica Hope သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြပါမယ်
။နိုင်ငံတန်တမာဆက်ဆံရေးတွေပြန်ဆနိုင်ရေးဆွေးနွေးမှုတွေပြုလုပ်မဲ့အကြောင်းအမေရိကန်သမ္မတဘာရက်အိုဘားမားနဲ့ကျူးဘားသမ္မတရာဦးကက်စတိုတို့ကြီးညာအပြီးတလားလောက်အကြာမှာအမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့ဟာကျူးဘားနိုင်ငံမြို့တော်ကိုပို့ထူးနေကရောက်ရှိသွားကြတာပါ။ဒီကနေ့ပြုလုပ်မဲ့ဆွေးနွေးပွဲတွေမှာတော့အမေရိကန်နဲ့ကျူးဘားနိုင်ငံမြို့တော်တွေမှာတန်ယုံနေပြန်ဖွင့်ရေးအပါအဝင်တန်တမာရေးရာကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။မနေ့ပုတ်ထူးနေ့ကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာတော့နိုင်ငံပြည်သူတွေအကြားရွှေ့ပြောင်းသွားလာမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြတာပါ။ကျူးဘားနိုင်ငံသားတွေအမေရိကန်နိုင်ငံမြေပေါ်ရောက်တာနဲ့နေထိုင်ခွင့်ပေးနေတဲ့အမေရိကန်ဥပဒေကိုကျူးဘားအစိုးရကကန့်ကွက်နေတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကျူးဘားနိုင်ငံရဲ့ဝန်ကြီးဌာနက Gustavo Machin ပြောတာကတော့
Nosotros tenemos serias preocupaciones.
American Soyae Cuban Adjustment Act လို့ခေါ်တဲ့ Cuba လူမျိုးတွေ American မြေပေါ်ကိုရောက်သွားတာနဲ့နေထိုင်ခွင့်ချက်ချင်းပေးလိုက်တဲ့ဥပဒေဟာသူ့အမြင်အရကျူဘာလူမျိုးတွေတရားမဝင်ထွက်ပြေးစေတဲ့ဆွဲဆောင်မှုဖြစ်နေတယ်လို့ပြောသွားတာဖြစ်ပါလေ။ဒါ့အပြင်ပြည်ပနိုင်ငံတွေမှာအလုပ်လုပ်နေကြတဲ့ကျူဘာနိုင်ငံသားကျွမ်းကျင်လုပ်သားတွေလာအလုပ်လုပ်ကြဖို့တွေးဆောင်ဖျားယောင်နေတယ်လို့လည်းကျူဘာနိုင်ငံရဲ့ဌာနကတခြားအရာရှိတဦးဖြစ်သူ Josefina Vidal ကဆွဆွဲပြောဆိုလိုက်ပါလေ။
Nuestro rechazo a la continuidad
a la continuidad ကျမရေးဝန်ထမ်းအနေနဲ့တခြားနည်းပညာရှင်တွေကိုသူတို့လုပ်နေတဲ့အလုပ်တွေဆွန့်လွတ်ပြီးအမေရိကန်မှာလာလောက်ကြဖို့မျိုးဆွဲနေတာဟာပြည်တင်ရှုတ်ချတင်တဲ့ကိစ္စဖြစ်သလိုလူသားအရေးအမြစ်ကိုခိုးယူတာနဲ့တူပါတယ်တဲ့။နောက်အဲ့ဒီလိုအရေးပါတဲ့လူသားအရေးအမြစ်တွေခိုးယူနေတဲ့အတွက်ကျူဘာနဲ့ပူးပေါင်းဆောင်ရွက်ပြီးရလာတဲ့အကျိုးအမြတ်တွေအင်းရှင်နိုင်ငံတွေအနေနဲ့ဆုံးရှုံးရတဲ့အဖြစ်နဲ့ရင်ဆိုင်နေကြရတဲ့အကြောင်းပြောသွားတာဖြစ်ပါတယ်။အမေရိကန်တွေကိုတရားဝင်ရွှေ့ပြောင်းနေထိုင်ခွင့်ရှိသူတွေနဲ့အတူကျူဘာကတမင်ပို့လိုက်တဲ့အမေရိကန်ကမလိုချင်တဲ့သူတွေကိုကျူဘာအစိုးရအနေနဲ့ပြန်ခေါ်ဖို့အမေရိကန်အစိုးရကတောင်းဆိုနေတာပါအဲ့ဒီအထက်ကတချို့ဟာအတိုက်ခံနိုင်ငံရေးအင်အားစုတွေပါတယ်လို့ရာဇဝတ်သားတွေလည်းပါတယ်လို့တောင်အမေရိကတိုက်နဲ့ကျူဘာနိုင်ငံဆိုင်ရာအမေရိကန်လက်ထောက်နိုင်ငံရေးဝန်ကြီး Alex Lee ကပြောပါတယ်
So our discussions with the Cuban
တမီးနိုင်ငံသူနိုင်ငံသားတွေကိုပြန်လည်လက်ခံရမယ်ဝတ္တရားရှိတဲ့အတိုင်းသူတို့လူတွေကိုပြန်ခေါ်ဖို့အတွက်ကျွန်တော်တို့ကကျူဘာအစိုးရကိုစီရင်ပြောဆိုနေတာပါ
ဟာဗာနာမြို့မှာဒီကနေ့ဆွေးနွေးမယ့်အကြောင်းအရာတွေကတခုကတော့1962ခုနှစ်မှာအမေရိကန်ကကျူဘာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုပြန်လည်ရုပ်သိမ်းပေးရေးကိစ္စပဲဖြစ်ပါတယ်။ကျူဘာနဲ့ပြန်လည်တင်းမြတ်ရေးအမေရိကန်အစိုးရရဲ့ကြိုးပမ်းမှုတွေဟာကက်စထရိုအစိုးရကိုတရားဝင်ဖြစ်အောင်လှုပ်ပေးသလိုဖြစ်နေတယ်လို့ကျူဘာနိုင်ငံဘွားအမေရိကန်နိုင်ငံသားတချို့ကယူဆနေကြပါတယ်။ဒါကြောင့်လဲကျူဘာအပေါ်ပိတ်ဆို့မှုတွေဆက်လက်ချမှတ်ထားဖို့သူတို့ရဲ့အမေရိကန်လွှတ်တော်အမတ်တွေကိုတိုက်တွန်းပြောဆိုနေတယ်လို့ Heritage Foundation က Mike Gonzalez ကပြောပါတယ် Only
Congress can act to lift the embargo and anything Cuba ဘောပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်လို့လွှတ်တော်ကပဲဆုံးဖြတ်နိုင်တယ်။သမ္မတ Obama ကဘလို့ပဲသူ့သဘောနဲ့သူဆုံးဖြတ်ပြီးလုပ်လို့အဲ့ဒါကတရားမဝင်ပါဘူး
။ American နဲ့ Cuba အစိုးရအကြပြုလုပ်နေတဲ့ဆွေးနွေးမှုတွေတဲ့ Cuba နိုင်ငံဟာအကြမ်းဖက်မှုလုပ်ငန်းတွေကိုအားပေးအမြောက်ပြုနေတဲ့နိုင်ငံဖြစ်တယ်လို့ American တို့ကသတ်မှတ်ထားတဲ့ကိစ္စလဲပါဝင်ပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းနိုင်တင်ပြခဲ့တာပါဒီကနေ့ည9:00 VOA ကအစီအစဉ်တွေထုတ်လွှင့်တဲ့အခါကျမ်းမာရေးဥောင်ခင်းရဲ့မြန်မာရေးသုံးသပ်ခြင်းနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းနိုမီတာ24 32 51တို့ကနေနားဆင်ရပါမယ်ခုတော့သတင်းအတင်းချုပ်ကိုကိုသားညွန့်ဦးကကြေညာပါမယ်ခင်ဗျာ
အစစ်တရားအုပ်စုကိုနှင်းနီးရေးနိုင်ငံတကာညွန်မောင်းဖွဲ့စည်းလှုပ်ဆောင်မှုအတွက်မဟာဗျူဟာချမှတ်ဆောင်ရွက်မှုစနစ်ဘွဲ့တက်ကိုအမေရိကန်နိုင်ငံကျွမ်းဝင်ကြီးဂျွန်ကယ်ရီနဲ့ဗြိတိသျှနိုင်ငံကျွမ်းဝင်ကြီးဖီလစ်ဟော့မန်တို့လန်ဒန်မှာဒီကနေ့ဥဆောင်ပြီးပြုလုပ်ပါတယ်။စနစ်ဘွဲ့အတွင်းမှာတော့ပြင်သစ်နိုင်ငံကျွမ်းဝင်ကြီးလော်ရန်ဖာဘီယပ်စ်၊ဣရာဝန်ကြီးချုပ်ဟိုက်ဒါ-အယ်အဘဒီတို့ပါဝင်မဟာမိတ်ညွန်မောင်းဖွဲ့ဝင်နိုင်ငံတွေကတာဝန်ရှိသူ20ခန့်စနစ်ဘွဲ့ကိုတယောက်ခဲ့ကြတယ်လို့တောင်းပြောပါတယ်။ဒီ Islamic စစ်သွေးကြော ISD ကဒဇဂန်လောက်ဖမ်းဆီးထားတဲ့ဂျပန်လူမျိုးနှစ်ဦးလူမျိုးရေးကိုဖြစ်နိုင်သမျှနီလန်းဘောင်းစုံနဲ့စဉ်းစားနေတဲ့အကြောင်းဂျပန်စုရကကြော်ရေးနေမှာပြောပါရယ် IS ကဒီကြော်ရေးနေမှာထုတ်ခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာဂျပန်စုရကနေအမေရိကန်ဒေါ်လာတန်း200ကို82နှစ်အတွင်းမပေးလို့ရှိရင်သူတို့ကိုတတ်ပြစ်မယ်ဆိုပြီးတော့ချင်းချောက်ထားပါရယ်လူပေါင်း73ဦးထက်မနည်းသေဆုံးခဲ့ရတဲ့ယူကရိန်းရှီချန်ဒေါနက်စ်မြို့ခီးတဲ့တင်ရင်ဒဇင်တိုက်ခတ်ခံမှုဟာရုရှားအကြမ်းဖက်သမားတွေရဲ့လုပ်ရက်ဖြစ်တယ်ဆိုပြီးတော့ယူကရိန်းဝန်ကြီးချုပ်ကပြစ်တင်ပါရယ်မျိုးရင်းပြည့်ဆွဲတဲ့ခီးတဲ့ရင်ကိုလက်နက်ကြီးကြီးထိမှန်ခဲ့တာဖြစ်ပြီးတော့ဒီပေါ်မှာရုရှားတို့မှတာဝန်ရှိတယ်ဆိုပြီးတော့အစိုးရအင်တာနက် website မှာဒီယူကရိန်းဝန်ကြီးချုပ်ရဲ့ညင်ညာချက်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။ရုရှားဘက်ကတော့ဒီပေါ်မှာမှတ်ချက်တစုံတရာပေးတာမရှိသေးပါဘူး။ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်တွင်းကလူအပီးဆီယမနှစ်ဦးတပ်ဖြတ်ခံရတဲ့ကိစ္စပေါ်မှာထိရောက်စွာစုံစမ်းရေးယူပေးဖို့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကမြန်မာစုရကိုတိုက်တွန်းပါတယ်။မြန်မာစုရဘက်ကလည်းသူတို့ဒါကိုစုံစမ်းစစ်ဆေးနေတယ်ဆိုတဲ့အကြောင်းအသိပေးတဲ့အကြောင်းဒီအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမျိုးသမီးဂျန်ဆာကီကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်။ဒီအထမပြုကျင့်ခံရတဲ့စေနာဝန်ထမ်းကျောင်းဆရာမနှစ်ဦးအမှုကိုမှန်မှန်ကန်ဖော်ထုတ်ပေးဖို့88အဖွဲ့ကလည်းဒီကနေ့မှတောင်းဆိုလိုက်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုသားညို့ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောက်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American အတန်ညနေပြမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိလိုင်းနိုမီတာ19.25ရူကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးပါ။နောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။Thank you.
This program has come to you from the Voice of America, Washington.